ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဖမ်းဆီးခံရတဲ့ကြံခုတ်လှုပ်သား80ကိုပြန်လွှတ်ပေးလိုက်ပြီးဖြစ်ကြောင်းနဲ့တနင်္လာနေ့ကတပ်မတော်နဲ့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားကြောင်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြောပါတယ်။သီဘောမြို့နယ်မှာတော့တပ်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီSSPP ကြားတိုက်ပွဲတွေကြောင့်ဒေသခံ600လောက်ဟာကျေးသီးမြို့ကိုတိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကြံခုတ်လုတာ80လောက်ဟာကော့ခိုင်မြို့နယ်မန်ပိန်းကျေးရွာအုပ်စုမန်ကောင်းရွာကနေဒီလ4ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးခေါ်ဆောင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းအတွင်းမှာသူတို့ကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ကြံခုတ်လုသားတွေပြန်လွတ်ပေးလိုက်တဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
ဆရာတော့တရင်ရှိဘက်ကလည်းလူတိတုဆောင်တဲ့ဆိုတဲ့တင်းနဲ့တော့ထွက်ပါတယ်ဒီကြံခင်းကလူရီ90ကျော်ကိုတော့ဖဏတော့ဖဏပေါ့ဒါမဲ့ဘယ်လိုပြောမှလဲအဲ့ဒီရွေးဖို့နေရာနဲ့အဆင်မပြေတဲ့ခါကျတော့သူတို့ရဲ့ဒီတတိတဲ့နေရာတိခေါ်သွားတယ်ဆိုတဲ့တင်းထွက်ပါတယ်တုံးရတော့ရှိပြီတဲ့တို့တဖွဲ့ပြီးတဖွဲ့စီစီပြမပြန်လို့တာဥမာဒီအင်းထုံးဒီလေးပါတယ်နောက်အကြည့်ရဦးတယ်လေးပါတယ်နောက်ပြီးတော့တို့ချင်းတိုင်းတမ်းဟုတ်တာဒီလေးပါတာပေါ့အဲ့ဒါကိုစီစီပြမပြီးနေပြန်လို့တာနေရအယောက်20ကျော်လွတ်ပြမခုမချမ်းတော့ဘူးလို့ပြောတာ
KIA ကဖမ်းဆီးသွားတဲ့ကြံခုတ်လူသားတွေကပလောင်လူမျိုးတွေပြန်လွတ်လာပြီဖြစ်ကြောင်းကိုရှမ်းပြည်နယ်မြောက်ပိုင်းအခြေစိုက်တအန်းပလောင်အမျိုးသမီးအဖွဲ့ကဗဟိုကော်မတီဝင်လွေချီ15ကအခုလိုပြောပါတယ်
။ကိုခိုင်ကဖမ်းခင်ရတဲ့ဟာတွေကြတော့ဒီမှာတို့ပလောင်ပေါ့နော်တအန်းပလောင်တွေတော့အကုန်လုံးလွတ်လာပြီ။ဒါပေမဲ့2ယောက်တော့ကျန်တယ်2ယောက်ကနာမည်အမားယူကြောင်းမလို့သူတို့2ယောက်တော့ကျန်မလို့ပြေးဘူးဒါပေမဲ့ပြန်ပြီးပြေးမလို့ပြောတာပေါ့နော်။အာပြန်လာပေးတာကပထမတော့ကတော့တိတိကျကျမသိရဘူးဒုတိယတော့လွတ်တဲ့ဟာက26ရက
်ကိုခိုင်မျိုးနဲ့အုတ်ချွေမှုဥကြော်လွင်ကတော့ပြန်လွတ်ပေးတဲ့သတင်းကြားသိရပေမဲ့ဘယ်နှယောက်လွတ်လာတယ်ဆိုတာအတိအကျစဉ်းမရသေးကြောင်းပြောပါတယ်ကိုခိုင်မျိုးနဲ့အတွင်မှာ KIA ကလူသစ်စုဆောင်ဖို့ဆောင်ရွက်ခဲ့တဲ့နောက်ဒီလ6ရက်နဲ့17ရက်နေ့တွေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုဗိုလ်မှူးကြီးနော်ဘူးက
ရှမ်းမြောက်ဘက်မှာဖြစ်ပါတယ်ကျွန်တော်ချင်းပြည်နယ်ဘက်မှာတော့မဖြစ်ဘူးကနာအရင်ဘက်ကတစ်ခေါက်ဖြစ်တယ်မနေ့ကတရောဖြစ်တယ်အဲနှစ်ခါပေါ့နှစ်ခေါက်ဖြစ်တာပေါ့မနေ့ကမှအဲနှစ်ခေါက်ဖြစ်တာပေါ့အဲ့ဒါလဲဟိုကေရသက်ရင်ရှိနေမယ်ဘက်မှာဟိုကုခိုင်မြို့နယ်ပြီးမှဖြစ်ပါတယ်
KNG ကချင်သတင်းဌာနကတော့ဒီလ17ရက်နေ့ကကုတ်ခိုင်မြို့နယ်မှာတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းနဲ့စနေနေ့မနက်ကလည်းတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းသတင်းဖော်ပြထားပါတယ်။တီဘောမြို့နယ်အတွင်းမှာတော့အစိုးရတပ်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ဂျာမန်ရှေ့ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်ကကျေးရွာ၁၀ရွာလောက်ကဒေသခံတွေရာနဲ့ချီပြီးကျေးတီမြို့ကိုတိမ်းရှောင်နေရကြောင်းကျေးတီမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်းစံမင်းကပြောပါတယ်။
ဒီကောမြို့နယ်ထဲမှာအုပ်စုကနှအုပ်စုတော့ပေါ့နော်မိုင်းတုံအုပ်စုနဲ့ကွန်ခါအုပ်စုရွာ၁၀ရွာလောက်ရှိတယ်ဗျလူရေက600လောက်ရှိတယ်ပေါ့နော်အများတော်အချင်းကလေးနဲ့တကြီးရွယ်ဦးတွေပုံများတယ်ဗျချိုးကြတော့အဝတ်တထည်ကိုတစ်ခုနဲ့ပဲလာကြတာပေါ့နော်အဲ့လိုမျိုးထွက်ပြေးလာကြတဲ့ပုဂ္ဂိုလ်တွေများတယ်ဗျနေရာခွဲပြီးမှတပွဲဆောင်နောက်ခွေရစခန်းပေါ့နော်အဲ့လိုမျိုးလေးခွင်းကျောင်းတစ်ကျောင်းမှာခွဲထားတာဗျ
ဒီကနေ့မှာတော့ကျေးသီးမြို့နယ်အနီးနားမှာတိုက်ပွဲတွေညင်သက်နေပြီးတီဘောနဲ့နမ်လန်ချာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပေမဲ့တခြားအတည်ပြုချက်တော့မရသေးပါဘူး။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းတမ်ဘရွန်နဲ့ TNLA ကတအန်းပလောင်တပ်ဖွဲ့ချာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။တမရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစီးရဲလှုပ်ရှားတာတွေကိုလေးလာတိုင်ရက်ဆိုင်ထားမှဖြစ်ကြောင်း2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကကြေညာထားပါတယ်ဒီလိုကြေညာပြီးနှစ်လတာကာလအတွင်းတိုက်ပွဲတွေရောကြခဲ့ပေမဲ့3လနီးပါးကြာမြင့်ချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလိုတိုက်ပွဲသတင်းတွေထွက်ပေါ်နေတဲ့အချိန်တည်းမှာတော့တမရော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မနေ့ကလည်းအမျိုးသားပြန်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။